ပြည်ခဲ့တဲ့လကဒီမိုကရေစီရေးအတွက်ငင်းညာစွာဆန္ဒပြကြတဲ့ရဟန်းရှင်လူပြည်သူများကိုစေဆိုးရကရဲရဲဆက်ဆက်ပြိုခွင်းပြီးတဲ့နောက်မှာထုတ်ပြန်လိုက်တဲ့နေဝင်မိငိမ့်အမိန့်ကိုပထမဆုံးအချိန်အဖြစ်အချိန်ရှော့ပေါ်ပေးပြီးအင်တာနက်ကိုလည်းပြန်ချိတ်ပေးလိုက်တဲ့အကြောင်းသတင်းများရရှိပါတယ်။အဒီလိုတင်းကြပ်မှုတွေကိုရှော့ပေါ်ပေးပေးမဲ့စေဆိုးရဟာအခုတိုင်ဒီမိုကရေစီတက်ချွာလှုပ်ရှားသူတွေကိုဖမ်းဆီးနေစေဖြစ်တဲ့အကြောင်းမကြသေးခင်ကမှဒီမိုကရေစီရေးတက်ချွာလှုပ်ရှားသူကျောင်းသားခေါင်းဆောင်၄ဦးကိုစစ်တပ်ကဖမ်းဆီးခဲ့တဲ့အကြောင်းနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားပါတယ်။ကုလသမဂ္ဂအထူးတန်ကူစလေတော်အိဘရာဟင်ဂမ်ဘာရီကိုမြန်မာနိုင်ငံသို့ဖြစ်နိုင်ရင်အများဆုံးသွားရောက်ဖို့ရအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်စ်ကဒီကနေ့တနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံစစ်အစိုးရရဲ့ဖမ်းဆီးထားမှုတွေအပြင်စနေနေ့ဖမ်းဆီးမှုများကမြန်မာနိုင်ငံအတွင်းမှာနိုင်ငံတကာရဲ့လာရောက်ကြမ်းမတ်မှုတရားလိုအပ်နေပြီဆိုတာကိုအထင်အရှားပြသလိုက်ခြင်းဖြစ်တယ်လို့လည်းဝန်ကြီးကွန်ဒိုလီဇာရိုက်စ်ကပြောကြားပါတယ်။မြန်မာစစ်အစိုးရရဲ့ဝန်ကြီးချုပ်ဟောင်းဘူချုပ်ကြီးစိုးဝင်းရဲ့စာပနအခမ်းအနားကိုဒီနေ့နေ့လယ်2နာရီခွဲမှာမင်္ဂလာတုံစစ်သင်္ကြန်မှာနိုင်ငံတော်စာပနအဖြစ်နဲ့အခမ်းအနားတရက်နဲ့တကြိုလိုက်ကြောင်းသတင်းများရရှိပါသည်။